အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့နှစ်ဦးရဲ့ဒုတိယအကြိမ်မြောက်ထိပ်သီးဆွေးနွေးပွဲကိုလာမယ့်ဖေဖော်ဝါရီလကုန်မှာပြုလုပ်မယ်လို့သမ္မတအင်ဂျီရောကတောက်ချာနေမှာကြေညာချက်ထုတ်ပြန်ပါတယ်။ထိပ်သီးဆွေးနွေးပွဲနေရာကိုတော့နောက်ပိုင်းမှာအတိပေးသွားမယ်လို့ဆိုပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ဆုံးသက်ရေးအတွက်ရည် ရဲ့ထောင်လိုင်းရေးအကြီးအကဲဟောင်းလည်းဖြစ်သလိုခေါင်းဆောင်ကင်ဂျွန်ဦးရဲ့ညာလိုက်ရုံးလိုလည်းတင်စားခေါ်ဆိုခြင်းခံရတဲ့အထုတတမနဲ့တမနာထရန့်တို့ရဲ့တွေ့ဆုံမှုဟာမိနစ်90လောက်ကြာလိုက်တယ်လို့ဆိုပါတယ်။တမနာထရန့်မဆိုးရအနေနဲ့မြောက်ကိုရီးယားအရေးမှာတိုးတက်မှုတွေရှိလာအောင်ဆက်လက်လှုပ်ဆောင်နေကြောင်းတွေ့ဆုံမှုပြီးမှအင်ဂျီရောပြောခွင့်ရဆာရာဆန်ဒါစ်ကသတင်းတောက်တွေကိုပြောပါတယ်။တောက်ချာနေအစောပိုင်းတုန်းကတော့မြောက်ကိုရီးယားကိုယ်စားလှယ်ကင်မြုံချိုးလ်ဟာအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုနဲ့ဝါရှင်တန်ဒီစီကဟိုတယ်တစ်ခုမှာတွေ့ဆုံခဲ့ပါတယ်။